ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆန်ရကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အပိသက်အစဉ်ခန်းစာမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါကုလသမဂ္ဂရဲ့အစဉ်ခန်းစာကဖော်ပြပါတယ်။မြန်မာနိုင်ငံရေးကနေတက်မတော်ကိုဖဲထုတ်နိုင်ရေးအရက်ဖက်ခေါင်းဆောင်ပိုင်းကဆောင်ရွက်ရမယ်လို့လည်းစဉ်ခန်းစာမှာပြောဆိုထားပါတယ်။လူမျိုးရုံးတပ်ဖြတ်မှုအတွေ့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လှိုင်အပါအဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ချဖို့ကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်းဆိုထားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လမှာလုံခြုံရေးစခန်းတွေအပေါ်စီးနှင်းတိုက်ခတ်ခဲ့တဲ့ရိုဟင်ဂျာအချက်ဖက်သမားတွေကိုရှင်းလင်းလာတာဖြစ်တယ်လို့စစ်တပ်ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လို့လဲကုလသမဂ္ဂစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလိုရာထက်ပိုပြီးအင်အားအလွန်အကျွံသုံးခဲ့တယ်လို့ထောက်ပြတာပါမြန်မာတပ်မတော်ကိုပြန်လည်ဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့စကြရမယ်လို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောပါတယ်။အရက်ဖက်အာဏာပိုင်တွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်တွေအပေါ်ဩဇာမညောင်းမှုဆိုတာကိုလည်းကုလအစင်ခန်းစာမှာအသိအမှတ်ပြုဖော်ပြထားပါတယ်။ဒါပေမဲ့လည်းသူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အစင်ခန်းစာကိုလည်းပေးချထားပါတယ်ရှင်။